အများကြီးတော့လမ်းမေးမှာဟိုဝိစုတ်ကြီးတွေဝေးပြီးတော့ဟိုဖျောက်သွားဒီဖျောက်သွားဟိုဖျောက်ပြောဒီဖျောက်ပြောနဲ့ညစ်ပတ်ပေးရင်နေတဲ့သူကြည့်ပြီးတော့ဟာဘသူကတော့စိတ်နှောင့်နေတာသူကတော့စိတ်မမှန်ဘူးနဲ့မပြောရဘူးလားလက်ဆက်တတ်တော့ကိုယ်လည်းကိုယ်လည်းစိတ်နှောင့်နေတာအဲ့ဒါပြတရားသိနေတာပဲကောင်းပါတယ်နော်တဏှာကြီးခွဲတော့ကြော်သွားပြီအဲ့တော့စိတ်နှောင့်နေတဲ့အချိန်မှာစိတ်မှာတရားတရားလေးရှိလားမရှိဘူးလားမ
ရှိနိုင်ပါဘူ
းမရှိဘူးလုံးဝမရှိရင်လည်းဖြစ်မယ်ဒါမှမဟုတ်တရားတရားလေးအားနေနေလို့ရင်လည်းဖြစ်မယ်စိတ်ကလေးနှောင့်နေရင်နှောင့်နေတဲ့စိတ်ထဲဘာထည့်လိုက်ရမှာလဲတရားလေးထည့်လိုက်ရမှာစိတ်ထဲကတရားလေးဝင်သွားရင်စိတ်ကလေးကြည်မသွားဘူးလားကြည
်သွား
ပါလားနိုင်မဲ့အဖို့ဟာတရားတရားစိတ်ကြည်တဲ့တရားတရားလေးရှိမှကုသိုလ်ကောင်းမှုတွေပြုဖြစ်တယ်အဓိကအဓိပ္ပာယ်နေနဲ့ပြောတာပေါ့စိတ်ကလေးကြည်လိုက်ရင်ဝရိယတရိသမารိပညာဆိုတဲ့သူတော်ကောင်းတဲ့တွေကလည်းအဖို့ဖြစ်နေပေါင်းမိတာဖြစ်သွားတယ်။တရာရှိမှတတိဝရိယသမာဓိပညာဖြစ်တယ်။တရာရှိမှကုသိုလ်ကောင်းမှုတွေပြုဖြစ်တယ်။စိတ်နှောင့်နေတဲ့အချိန်တရာတရားကမရှိဘူးဆိုတော့ဘယ်လိုလုပ်မလို့။တရာမရှိလို့သာကုသိုလ်ကောင်းမှုမဖြစ်ရတော့ဘူးစိတ်နှောင့်နေလို့ကုသိုလ်မဖြစ်ရတော့ဘူးဆိုရင်ကုသိုလ်ရမှာမဟုတ်တော့ဘူးပေါ့။အဖို့ဆိုတာကမိတ်ဆွေအပေါင်းအသင်းတငယ်ချင်းပေါ်တာပဲလေ။လက်ဖက်ဆိုင်သွားထိုင်ကြပြီဆိုတော့တငယ်ချင်းတွေမိတ်ဆွေတို့တငယ်ချင်းလက်ဖက်ဆိုင်သွားထိုင်ကြတော့ကိုကြီးပဲရှင်းရတာလားသူကြီးပဲရှင်းရတာလားကိုတလဲသူတလဲကိုရှင်းတဲ့ခါရှင်းသူရှင်းတဲ့ခါရှင်းအပြန်အလှန်သဘောပဲမိစေပေါင်းတဲ့တငယ်ချင်းတွေရဲ့ဘောရကန္တမှာအပြန်အလှန်ဆိုတာရှိတယ်အဲ့ဒီလိုပဲအနိုင်မဲ့အဖို့ဖြစ်တဲ့သရာမှာလဲသူ့အဖို့ဖြစ်တဲ့သတိဝိရိယသမာဓိပညာတွေနဲ့အပြန်အလှန်ပဲသရာဖြစ်လာမှသတိသမာဓိဝိရိယပညာတွေဖြစ်လာတယ်လို့ပဲသတိသမာဓိဝိရိယပညာတွေဖြစ်နေမှလဲသရာကဖြစ်လာတာရှင်းအောင်ပြောမယ်ဆိုတော့တရားရှိမှကုသိုလ်ကောင်းမှုပြုဖြစ်တယ်လို့ကုသိုလ်ကောင်းမှုပြုနေမှလည်းတရားတရားဖြစ်လာတာစိတ်ကလေးကြီးမှကုသိုလ်ပြုရမှာမဟုတ်စိတ်နောက်နေလည်းပဲပြုခြင်းချင်းမပြုခြင်းချင်းကုသိုလ်တစ်ခုခုထလှုပ်ချလိုက်ကုသိုလ်ကောင်းမှုတစ်ခုခုထလှုပ်ချလိုက်တဲ့ဆင်ဒါနပဲဖြစ်ဖြစ်သီလပဲဖြစ်ဖြစ်ဝေယဝစ္စပဲဖြစ်ဖြစ်တရားတက်ခွေလေးကောက်ဖွင့်တရားနာတာပဲဖြစ်ဖြစ်တရားစာအုပ်လေးကောက်ဖွင့်တရားစာအုပ်ဖတ်တဲ့ဓမ္မတော်နာကုသိုလ်ပဲဖြစ်ဖြစ်ပေါ့ကုသိုလ်တစ်ခုခုထလှုပ်လိုက်လို့ရှိရင်လုံနေရင်နဲ့ပထမတော့စိတ်မပါဘူးစိတ်မကြည်ဘူးလုံရင်နဲ့ကိုလုံနေတဲ့ကုသိုလ်အာယုံနဲ့မှစိတ်ကလေးဝင်စားသွားပြီးတော့တတိလေးလည်းအားကောင်းလာသမာဓိဝိရိယပညာတွေအားကောင်းလာတော့စိတ်ကလေးကြည်မလာဘူးလားကြည
်လာပါတယ်
စိတ်ကြည်တရားတရားလေးဖြစ်လာတာပဲတရားစရိုက်ရှိတဲ့ပုဂ္ဂိုလ်တွေအတွက်အသင့်တော်ဆုံးကမ္မဋ္ဌာန်းဟာဗုဒ္ဓံနုတ္တိစတဲ့အနုတ္တိတရားတွေပဲလို့ဟောထားတော့စိတ်နောက်နေတဲ့ချိန်စိတ်ကြည်အောင်လုပ်တဲ့နေရာမှာဗုဒ္ဓံနုတ္တိဘုရားကုံတော်ပွားတဲ့အလုပ်ဟာအဆွမ်းဆုံးပါပဲ။ကြံတဲ့ကုသိုလ်တွေလည်းဆွမ်းပါတယ်။သို့တော့ဓာတ်ရဲ့အားဖြင့်တော့ဘုရားကုံတော်ပွားဗုဒ္ဓံနုတ္တိပွားစိတ်နဲ့ပွားလို့ရရင်လည်းပွားပေါ့။အရဟံကိလေသာကျင့်စင်တော်မူသောမြတ်စွာဘုရား။အရဟံစိတ်ကိုရရနိုင်ပြီမကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရား။သာသီအားဖြင့်ကိုအားနံတယ်လို့ကိုအစဉ်ပြေတယ်လို့လောလောဆယ်မှာကိုဓာတ်နဲ့ကိုနှလုံးသားနဲ့အခိုက်ဆုံးဖြစ်တဲ့ဂုဏ်တော်လေးပွားနေလိုက်မယ်ဆိုရင်တဖြည်းဖြည်းနဲ့စိတ်တည်ကြီးမလာဘူးလား
က
ြီးလာတယ်ကိုကတန်ရုံးစင်တစ်ခုခုကြောင့်စိတ်နှောင့်နေတယ်ဆိုရင်တန်ရုံးစင်ကင်းတော်မူသောမြတ်စွာဘုရားမြတ်စွာဘုရားမှာဘာတန်ရုံးစင်မှမရှိတော့ဘူးဘာတန်ရုံးစင်မှမရှိတော့ဘာတန်ရုံးစင်ကြောင့်မှစိတ်ညစ်ရတယ်ဆိုတာမရှိစိတ်ပူလောင်ရတယ်ဆိုတာမရှိစိတ်ဆင်းရဲစေတယ်ဆိုတာမရှိတန်ရုံးစင်ကင်းတော်မူသောမြတ်စွာဘုရားဆိုတာလေပွားရင်ပွားရင်နဲ့ကိုနှလုံးသားထဲမှာလည်းတန်ရုံးစင်ကင်းတဲ့ဓာတ်လေးတွေကူးဆက်လာတယ်လေကုံတော်ပွားတယ်ဆိုတာကမိတ္တကူတယ်ဆိုတာ ਨੇ အတူတူပဲအနိုင်မဲ့အဖို့မှအနိုင်မဲ့ဘာဝနာသူအနိုင်မဲ့အဖို့ဆိုတာကတတ်တာယုံကြည်တာဘာယုံကြည်တာလဲဆိုတော့မြတ်စွာဘုရားရှင်ရဲ့ဂုံတော်တွေကိုပွားရင်ကိုယ်စိတ်ဓာတ်နဲ့ကိုယ်လောက်ရက်တွေမြင့်မြတ်ကြီးရလာမယ်ဆိုတာကိုယုံကြည်တာတရားတရားယတနာသုံးပါးယုံနာကံကံရဲ့အကျိုးယုံနာရှေးဘဝနောက်ဘဝယုံနာဟာတရားတရားလို့လည်းအခြေခံအနေနဲ့ပြောခဲ့ပါတယ်အနိုင်မဲ့အဖို့မှအနိုင်မဲ့ဘာဝနာသူကူးပြောင်းတဲ့နေရာမှာဘာယုံကြည်ချက်ရှိရမှလဲဆိုရင်မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေကိုပွားများရင်ငါရဲ့စိတ်ဓာတ်တွေမြင့်မြတ်လာလိမ့်မယ်ကြီးကျယ်လာလိမ့်မယ်ငါရဲ့လောရက်တွေမြင့်မြတ်လာလိမ့်မယ်ကြီးကျယ်လာလိမ့်မယ်စိတ်ဓာတ်နဲ့လောရက်ကိုအကြီးကျယ်ဆုံးအမြင့်မြတ်ဆုံးဖြစ်အောင်မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေကတိဆောက်ပေးနိုင်တယ်မွမ်းမံပေးနိုင်တယ်ထုစစ်ပေးနိုင်တယ်လူရင်းကတော့မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်ကိုပွားရင်ကိုယ်စိတ်ဓာတ်နဲ့ကိုယ်လောက်ရည်မြင့်မြတ်လာနိုင်တယ်လို့ယုံကြည်တဲ့တရားတရားလေးရှိမှဂုဏ်တော်ကိုပွားဖြစ်ပါတယ်ဂုဏ်တော်ပွားတဲ့ဆိုတာတရားထဲမှာထင်နေရတာကဂုဏ်တော်ပွားတဲ့ဆိုရင်ကိုထင်သေးနေတာဖရာဂုဏ်တော်ပွားတယ်ဖရာဂုဏ်တော်ပရိသိတ်တယ်ဆိုရင်သူစီဝါတက်ခြင်းလို့ဂုဏ်တော်ပွားနေတာသူယာရုတို့ခြင်းလို့ဂုဏ်တော်ပွားနေတာ သူလက်လာပါးတွေရှင်လန်းခြင်းလို့ဂုဏ်တော်ပွားခြင်းလို့သူအန္တရာယ်ကင်းခြင်းလို့ဂုဏ်တော်ပွားတယ်လို့မထင်ကြဘူးလားအတိအမြင်လွဲမှားနေတော့ဂုဏ်တော်ပွားတာကိုတောင်အထင်သေးကြတယ်ဂုဏ်တော်ပရိစိတ်တာကိုတောင်အထင်သေးကြတယ်ကြီးမားလိုက်တဲ့အကုသိုလ်တွေဘာဝနာတကဘာဝနာထဲမှာဂုဏ်တော်ပွားတဲ့ဘာဝနာဗုဒ္ဓနုဒတိဘာဝနာဟာအကောင်းဆုံးဘာဝနာအမျက်ဆုံးဘာဝနာအနှိုင်းမဲ့ဘာဝနာလို့မြတ်စွာဘုရားရှင်ကိုယ်တော်တိုင်နှုတ်တော်ကနေဓာတ်ရိုက်ဟောကြားထားပါတယ်ဣတိပိတော်ဘဂဝါအရဟံသမ္မာသမ္ဗုဒ္ဓဝိသသရဏသမ္မာနောစတဲ့ပါဠိလေးရွတ်ပွားနေတာလေဂုဏ်တော်ပွားနေတာပါပဲအဲ့ဒါသွားပြီးတော့အရွတ်ဟာအသားလောက်မကောင်းပါဘူးသူကအပြစ်ပြောတော့အကုသိုလ်ပဲဖြစ်တာပေါ့အာပရိသေတဲ့ဆိုတာထေရဝါဒမှာလာတာမဟုတ်ဘူးဆိုပြီးတော့တော့အပြစ်ပြောဟိုကဘာရွေခြင်းနဲ့ပရိသေနေမှလည်းမသိဘူးပရိသေနေတဲ့ပရိလုံးလေးတစ်လုံးပဲကိုကမျက်စိကမြင်တာကိုတစ်လုံးချတိုင်းချတိုင်းသူ့စိတ်ကဘာအာယုံပြုတ်နေတယ်လဲသူ့နှုတ်ကဘာရွတ်နေတယ်လဲအရဟံအရဟံအရဟံနဲ့အရဟံဆိုတဲ့ပါဠိစကားလုံးလေးရွတ်ပြီးတော့ပရိချနေတာအကုသိုလ်လား
ဟုတ်ပါဘူးဗျ
ာအကုသိုလ်လုံးမှမဟုတ်ဘဲနဲ့ဘာလို့ထေရဝါဒမဟုတ်ဘူးလို့အပြစ်ပြောနေဦးမလဲစိတ်ပရိကတော့ကုံတော်ဘွားတဲ့ဆရာကစိတ်ပရိပါမရလို့တော့မဟုတ်ဘူးပေါ့စိတ်တသက်နဲ့ဘွားဖို့အချိန်နေမပေးဘူးဆိုရင်တော့စိတ်ပရိလေးနဲ့ဘွားပေါ့စိတ်တသက်နဲ့ဘွားနေလောက်အထိစိတ်အရေးသေးမြင်မှလာပြီစိတ်တကူတွတ်တက်လာပြီဆိုရင်တော့စိတ်ပရိမပါဘဲနဲ့လည်းကုံတော်ဘွားလို့ရပါတယ်ဒါတောင်မှတစ်ခါတည်းရမှာစိတ်တသက်နဲ့ဘွားဖို့အဆင်မပြေစိတ်မကြည်မလင်စိတ်နောက်နေလိုပဲဖြစ်ဖြစ်ဒါမှမဟုတ်စိတ်တသက်နဲ့ပွားတာကြာကြာမပွားနိုင်လို့ပဲဖြစ်ဖြစ်အကြောင်းမျိုးကြောင့်ပေါ့လေစိတ်တသက်နဲ့ပွားဖို့အဆင်မပြေဘူးလောလောဆယ်မှာစိတ်တသက်နဲ့ပွားခြင်းစိတ်မရှိတဲ့အခါမျိုးမှာလေစိတ်ပရိလေးကိုညှိရတာမရှိဘူးလားရှိတာပဲစိတ်ပရိတစ်လုံးပြီးတစ်လုံးတစ်လုံးပြီးတော့ဒီတိုင်းပဲချနေနေတော့ဘာအကုသို့မှမရဘာကုသို့မှမရဘူးပေါ့ဒါမှမဟုတ်ဂုံတော်လေးရွတ်ပွားရင်လည်းပရိလေးတစ်လုံးပြီးတော့ချမယ်ဆိုတော့ကုသို့မရဘူးလား
ရပါ
တယ်ဆရာရတာပဲထေရဝါဒထေရဝါဒထေရဝါဒရဲ့စံပြပါဆိုတဲ့ဥစဉ်တို့ရဲ့ကျေးဇူးတော်ရှင်မဟာကဏ္ဍဆရာတော်ဖျားကြီးတို့လည်းပရိစိတ်တာပါပဲအဲ့လိုပြောတော့ညင်ကြသွားမှာနော်လူတွေထင်တာကတော့ထေရဝါဒဆရာတော်ဆိုရင်ပရိမစိတ်ဘူးထင်နေတာပရိစိတ်တာအကုသိုလ်အလုံးမဟုတ်ပဲစိတ်တော်ပါဖြစ်လေဥစဉ်တော့မစိတ်ပါဘူးနော်မစိတ်လို့ရှင်သနာရိကပရိမစိတ်ဘူးထေရဝါဒတော့မလုံနဲ့အောင်ကိုယ့်ဘာသာကိုမစိတ်ချင်လို့မစိတ်တာနော်စိတ်တဲ့တဲ့နဲ့ဥစဉ်တော့ကတော့မြန်မာလူတွေပဲပွားတာအာသနာပေါ့လေကိလေသာကင်းစင်တော်မူသောမြတ်စွာဘုရားစတဲ့ဖြင့်မြန်မာလူတွေပွားများနေတာဆိုတော့စိတ်ပရိမစိတ်ဖြစ်တော့ဘူးဒါပေမဲ့ကျေးဇူးတော်ရှင်မဟာကဏ္ဍဆရာဖြာကြီးကလည်းစိတ်ထားမတက်တဲ့သူတွေကစိတ်ပရိမြင်ပြီးတော့အပြစ်ပြောအကုသိုလ်တွေတူးမှဆိုလို့စိတ်ပရိအံဆွဲတွေပဲဖွက်ထားတယ်။ဆရာတော်ဖြာကြီးပြန်လွန်တော်မူမှအံဆွဲဖွင့်လိုက်တော့မှစိတ်ပရိတွေ့တာနော်။ဆရာတော်ဖြာကြီးကလည်းဗာစိတ်တယ်လဲဆိုတော့အများဖြစ်တော့အရဟံမှာပဲ။အဲ့ဒါနဲ့အချို့အကြောင်းသိတဲ့တပည့်ယဟန်တော်တွေတပည့်ဆရာတော်တွေကဆရာတော်ရဲ့စိတ်ပရိကိုနာမည်ပေးထားတဲ့ဇီးဘွက်ပရိတဲ့။ဇီးဘွက်ကဘယ်တော့မှထွက်တာရော။ဒါကြောင့်စိတ်ထားမတတ်တဲ့ပုဂ္ဂိုလ်တွေအကုသိုလ်တိုးမှဆိုလို့ပညာရှိသူတော်ကောင်းတွေကကုသိုလ်အလုပ်နဲ့ထိကမှုသူတော်ဘာစိတ်ထားမတတ်အကုသိုလ်တွေတိုးမှဆိုလို့တိုးတိုးသိသိလှုပ်လှုပ်ဝဲဝဲလုပ်တော်မူကြရတာအဲ့ဒါစိတ်ပရိစိတ်ဒါကဗုဒ္ဓနုဒတိအနှိုင်းမဲ့ဘာဝနာရပြည့်နဲ့ပရိထိရောက်သွားတာနော်တရားကမှုေတရားဆိုတော့ဟုတ်မှုေတီမှုေပေါ့မကြိုက်တဲ့လူတွေလည်းပါရင်ပါမှာပေါ့နော်အဲ့တော့အဓိကကတော့စိတ်ပရိနဲ့လက်ကကုန်နေတာကအဓိကမဟုတ်ဘူးအရေးအတွက်ဆိုတာကလည်းတစ်ခါတည်းညတော့အရေးအတွက်တွက်ဖို့လိုအပ်လို့ရှိရင်လည်းဥပမာဆိုတော့ဣတိပိတော်လေးကို108ခေါက်ယူခြင်းနဲ့ဆိုရင်လက်ချိုးပြီးယူနေတော့ဒီမှာ108ခေါက်ပြည့်လားမပြည့်လားအဲ့ဒီအခေါက်ရည်ထဲမှာစိတ်ရောက်နေတာနဲ့ပဲတမာရီရပါအောင်မလားမရတော့ဟုတ်ဂုံတော်စီမှာအဓိကအာယုံမရောက်တော့ဘူးအဲ့တော့ကွာဣတိပိတော်လေး108ခေါက်ယူခြင်းနဲ့ဆိုရင်စေပရီ108လုံးစေပရီနဲ့ဆိုတော့တစ်ခေါက်ဆုံးတစ်လုံးချတစ်ခေါက်ဆုံးတစ်လုံးချဆိုတော့ပြည့်လားမပြည့်လားစဉ်းစားနေကြလို့ဒီလားမလို့တော့ဘူးပရိဒဘပြည့်ရတဲ့အော်108ခေါက်ပြည့်သွားပြီဒီဝတ္တပတိဂါထာလေး108ခေါက်ရွတ်ခြင်းနဲ့ဆိုရင်လေတစ်ခေါက်ဆုံးတစ်လုံးချတစ်ခေါက်ဆုံးတစ်လုံးချဆိုတော့အခေါက်ရည်ကိုလိုက်ပြီးတော့မှတ်နေကြမလို့အခေါက်ရည်ဒီမှာတမာတိပြန့်လွင့်ကြမလို့တော့စိတ်ပြန့်လွင့်ကြမလို့တော့ဘူး108ခေါက်ပြည့်တော့တိတ်ငတ်ယုံမယ်ပေါ့အာစိတ်ပရိကန်ရွတ်လို့ရှင်သူများပြည့်ပြောမယ်ထင်လို့ရှင်တော့လေလက်ကလေးချုပ်ပြီးရွတ်ရရတာပေါ့အမှန်ကတော့လက်ချုပ်ပြီးရွတ်တာကမှအခေါက်ရည်ဘယ်နဲ့ညာနဲ့ဟုတ်မဟုတ်ဆိုတာလွဲတော့မှဆိုတော့တမာတိကရပါအောင်မလားမရဘူးအမှန်ကတော့အခေါက်ကြီးလေးနဲ့ညာညာလေးပွားခြင်းနဲ့ဆိုရင်စေပတိနည်းနဲ့ပွားတာအိုတောင်းကောင်းပါသေးတယ်အဲ့တော့ဒီကကတော့ဘာဝနာဆိုတာကတော့စိတ်အလုပ်ပါပဲဘာဝနာစစ်စစ်ဖြစ်ခြင်းနဲ့ဆိုတော့စိတ်နဲ့ပွားပေါ့ဒါပေမဲ့လို့ရွတ်ပွားတဲ့ကုသိုလ်ဆိုတာကလည်းရှိသေးတာကိုမြတ်စွာဘုရားရှင်အဆုံးအမတွေမရွတ်မပွားဘူးဆိုရင်ကိုပဲသာသနာကွယ်မယ်လို့မြတ်စွာဘုရားကိုယ်တော်တိုင်ဟောကြားထားတာ ဖရာသူမှာပိတော်ရီပဋ္ဌာန်းဒီဂါထာရီဒါရီရွတ်ပွားနေတာကူကသာသနာမကွယ်အောင်လုပ်နေတာပဲနော်သာသနာမကွယ်ပအောင်ထိမ့်သိမ့်ဆန့်ရှောက်နေတာလေစိတ်နောက်နေတဲ့အခါမှာစိတ်ကြည့်အောင်ဘယ်လိုလုပ်မလဲဆိုတဲ့ဆက်ဆက်ပြီးတော့ပြောနေတာပါဂုံတော်ပွားစိတ်နဲ့သက်သက်နဲ့ပွားလို့ရရင်စိတ်သက်သက်နဲ့ပွားလိုက်ဓမ္မမို့စိတ်သက်သက်နဲ့ပွားရုံနဲ့စိတ်ကကြည်မလာဘူးအာယုံမရဘူးဆိုရင်ဣတိပိသောပဲဖြစ်ဖြစ်နမောတတပဲဖြစ်ဖြစ်ဒီဝါတပတိပဲဖြစ်ဖြစ်ကိုနှစ်သက်တဲ့ဂါထာလေးတစ်ခုခုကိုခတ်တူတူလေးကိုတကူစားကြားယုံလေးရွတ်ပွားနေလိုက်ပါရွတ်ပွားရင်လည်းစိတ်ကတော့အတိတ်ပဲလေးကိုအာယုံစူးဆိုင်ပြီးထားပေါ့အတိတ်ပဲဘာမှမသိဘဲနဲ့ရမ်းတမ်းရွတ်နေတာမျိုးတော့လည်းမဖြစ်သင့်ဘူးပေါ့နော်အတိတ်ပဲလေးသိပြီးတော့အတိတ်ပဲလေးအာယုံစူးဆိုင်ပြီးတော့စိတ်ကနေပွားများရင်းနဲ့နှုတ်ကနေရွတ်နေရွတ်နေရင်ရွတ်နေရင်လည်းစိတ်နောက်ဓာရီပြောက်စိတ်ကလေးကြီးလာတယ်နောက်နေတဲ့စိတ်ကလေးကြီးလာတယ်ပူနေတဲ့စိတ်ကလေးအေးသွားတယ်ရှုပ်နေတဲ့စိတ်ကလေးရှင်းလာတယ်မဲနေတဲ့စိတ်ကလေးရှူလာတယ်ညစ်နေတဲ့စိတ်ကလေးတန့်လာတယ်စိတ်နောင်နေတာစိတ်ကြည်အောင်လုပ်တဲ့နီးတွေကအများကြီးရှိတာနော်ဘာတွေလဲဆိုတော့ကုသိုလ်ကောင်းမှုမှန်သမျှတစ်ခုမဟုတ်တစ်ခုအကုန်ရှောက်လုပ်ကြည့်လိုက်ပေါ့တစ်ခုမဟုတ်တစ်ခုနဲ့တဲ့ပြီးတော့နောင်နေတဲ့စိတ်ကလေးကြည်သွားပါလိမ့်မယ်တရာတက္ခံအချိန်ခံရှိပြီးသားပုဂ္ဂိုလ်တွေကတော့ဘုရားကုံတော်ဘွားဗုဒ္ဓနုတ္တိဘုရားကုံတော်နဲ့ပတ်သက်တဲ့ဂါထာတွေကုံတော်ဒီရွတ်ဖန်အဲ့ဒီရွတ်ဖန်တဲ့စေတဲ့ကုသိုလ်ကောင်းမှုပြုနေရင်လည်းနောင်နေတဲ့စိတ်ကလေးကြည်လာပါလိမ့်မယ်ကြည်လာတဲ့အချိန်မှာကိုယ်ပုံမှန်အများရန်ရှုပွားနေကြသမထကမ္မထာမဲဖြစ်ဖြစ်ဝိပဿနာကမ္မထာမဲဖြစ်ဖြစ်ဆက်ပြီးတော့ရှုသွားပေါ့ဒါမှမဟုတ်လှုပ်ရှားရှိတဲ့လှုပ်တည်ဆက်လှုပ်သွားပေါ့ပေးကြတာကတော့စိတ်ကြည်မှာပဲကုသိုလ်ကောင်းမှုတွေကအများကြီးပြုဖြစ်ပါတယ်ကုသိုလ်ကောင်းမှုတွေကိုပြုနေမှလည်းစိတ်ကြည်ပါတယ်အချိန်ခံရေးချင်တော့စိတ်ကြည်ဖို့ပေါ့ဒီပြောမှလည်းကြည်ဖို့ပေါ့ကြောင်နေတဲ့ပုံစံဆက်ဆံတဲ့ခါမှာလည်းကြည်ဖို့မလိုဘူးလားလိုပါတယ်ခုတရားဟောတဲ့ခါကျတော့လေအတန်းချက်ဆက်တော့မိုက်တို့ကကြည်ဖို့မလိုဘူးလားတချို့တရားဝါဒီမှာမိုက်ကမကောင်းအတန်းချက်ဆက်ကမကောင်းဆက်ကောင်းဝင်မယ်လေတချို့ကဆက်မချိန်တတ်တော့အတန်းမကြည်အတန်းမကြည်တဲ့ခါကျတော့ကိုကဟောကြတဲ့ကဆယ်မလောက်နေကိုရပ်ပလိုက်ချင်းပြီနိုင်ရောလောက်နေရပ်ပလိုက်ချင်းပြီတရားမြန်မြန်မဲသိမ့်လိုက်ချင်းတော့တာမိုက်ကလေးကောင်းလို့အတန်လေးကြီးနေတယ်ဆက်ကထွက်လာတဲ့အတန်လေးကကြီးနေတယ်ဆိုရင်ပလင်မော်ကတောင်မဆင်းကျင်တော့မဟုတ်ပါဘူးဆင်းမှာပါခဏနေနော်ကြီးဖို့ဘလောက်ရည်ကြီးလဲဆိုတာပြောတာပါအတန်ကြီးနေလို့ရှိရင်တရားကိုဟောတာပင်ပန်းတဲ့လူကိုမချင်တော့ဘူးအတန်လေးကြီးနေတယ်ဆိုလို့ရှိရင်အချက်လက်တွေကလည်းကောင်းတဲ့ကနေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုစီကစင်ကအလိုလျောက်ထွက်လာတော့တာပဲကိုကိုကိုအေးဝါလို့အတန်ငါဘလောက်ကြီးကြီးလဲရောင်းရှင်းလို့ဘလောက်ပဲကြီးကြီးအမှန်ကတော့ပုံမှန်ဆိုဦးစင်းကအခုချိန်မှာအပြင်မှာပုံမှန်စကားပြောလိုက်လို့ရှင်တလိပ်ခဲနေတော့တလိပ်ခဲတဲ့အတန်ရှိပါတယ်အခုဦးစင်းအခုမိုက်ကနေအတန်ချက်ဆက်ကနေထွက်လာတဲ့အတန်မှာရောတလိပ်တန်လေးများပါနေလားပင်ကိုတန်ကတော့တလိပ်တန်ရှိတယ်ဒါကြောင့်ခဏခဏချောင်းကလည်းဟန့်နေရငုံသေးလေးလည်းစားတော့စားတာပဲဒါပေမဲ့ဒီရာဒီဆိုဒီလိုပဲဖြစ်နေကြဒါပေမဲ့အတန်ချက်ဆက်ကလည်းကောင်းဆက်ချိန်တဲ့ပုံစံတွေလည်းတော့ကျွမ်းကျင်တော့အတန်လေးကကြီးမနေဘူးလားကြီးနေပါဗျာဦးသင်းတန်ကြီးတာမဟုတ်တော့ဆက်အတန်ကြီးတာဆက်အတန်လေးကကြီးနေတော့ဒီအခုနှစ်နာရီနီးပါးရှိမသွားဘူးလားရှိသွားပါပြီကြီးနေလို့ရှိရင်အလုပ်တွေအများကြီးလုပ်ဖြစ်တယ်စိတ်ကလေးကြီးနေလို့ရှိရင်လည်းကုသိုလ်ကောင်းမှုတွေအများကြီးလုပ်ဖြစ်ပါတယ်ပါရမီတွေအများကြီးဖြည့်ဖြစ်ပါတယ်တရားတွေအများကြီးအားထုတ်ဖြစ်ပါတယ်စိတ်ကလေးကြီးနေအောင်ထားဖို့သိအရေးကြီးတယ်နော်စိတ်ကလေးအမြဲကြည်ဖို့အတွက်ဗုဒ္ဓနုဒတိကတာဝန်ယူပါတယ်စိတ်ကောင်းစိတ်မြတ်တည်တိုးပွားလာဖို့ဗုဒ္ဓနုဒတိကတာဝန်ယူပါတယ်ခုနပြောခဲ့ပါတယ်ကိုယ်စိတ်နဲ့ကိုယ်လုံရက်ကိုအမြင့်မြတ်ဆုံးအကြီးကျယ်ဆုံးဖြစ်အောင်စွမ်းဆောင်နိုင်တယ်လို့ဗုဒ္ဓနုဒတိဘုရားဂုံတော်ပေါ်မှာယုံကြည်တဲ့သရတရားကြောင့်ပဲဂုံတော်တွေပွားဖြစ်ပါတယ်ဂုံတော်တွေပွားနေတဲ့အတွက်ကြောင့်ကိုပဲစိတ်ဟာတစ်နေ့တဲ့တစ်နေ့တစ်ချိန်နဲ့တစ်ချိန်ကြည်တဲ့ကြီးလာပါတယ်ကုံတော်ပါလို့စိတ်ကြည်စိတ်ကြည်လို့ပဲကုသိုလ်ကောင်းမှုတွေပို့ပြီးတော့ပြုပြည့်ကုသိုလ်ကောင်းမှုတွေပို့ပြည့်ပြည့်လို့ပဲစိတ်ကြည်စိတ်ကြည်တဲ့လို့ပဲကုံတော်တွေပွားပြည့်အနိုင်မဲ့ဖို့မှအနိုင်မဲ့ဘာဝနာအနိုင်မဲ့ဘာဝနာမှအနိုင်မဲ့ကုသိုလ်အနိုင်မဲ့ကုသိုလ်မှအနိုင်မဲ့ဖို့အနိုင်မဲ့ဖို့မှအနိုင်မဲ့လမ်းအနိုင်မဲ့လမ်းမှအနိုင်မဲ့ချမ်းသာအနိုင်မဲ့ချမ်းသာဆိုတော့မဟာတန်တီနောက်ဆုံးမဟာတန်တီဒုက္ခနဲ့ညီကုန်းချောင်းမှာကိုအဲ့ဒါဂုံတော်ပွားတယ်ဆိုတာကိုယ်စိတ်နဲ့ကိုယ်လို့ရကိုအကောင်းဆုံးဖြစ်အောင်ပြုပြင်နေတာပဲစီဝတ်တက်ဖို့ယာရုတုဖို့လုပ်တာမဟုတ်ဘူးနော်သူများပေါ်မှာလည်းအမြင်ရှင်းမှာကိုယ်ကိုယ်ကိုလည်းအမြင်ရှင်းမှာတခါကြီးတယောက်ကလည်းရှက်ဖူးလို့ပါတပည့်တော် ီးပွားရေးလုပ်တာမလုပ်ဘူးဆိုင်းတာဖွင့်မထားဘူးဆိုရင်သူဖွင့်တဲ့ဆိုင်းတာမဲ့တော့မပြောတော့ဘူးဒီစီးပွားရေးလုပ်တာတပြီတော့မလုပ်ဘူးဆိုရင်တော့ဘုံတော်တွေပွားမနေတော့ဘူးတဲ့ဂါထာတွေညွတ်မနေတော့ဘူးတရားကြီးပဲအားထုတ်တော့မှာလေဂါထာညွတ်နေတာဖရာဆုံးမဂါထာကိုညွတ်နေတာဖရာကုံတော်ပွားနေတာကိုစီးပွားတက်ဖို့ဈေးဆိုင်ရောင်းကောင်းဖို့ညွတ်ရပွားရတယ်လို့ထင်းနေရှာတာနိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်ဂါထာမပြောဘူးလားတစ္ဆာယမထေမြတ်စွာဘုရားအဆုံးအမတွေအမြဲတည်းရုပ်ပွားတရစေရုပ်ပွားတရစေရင်းနဲ့သူ့အတန်ကိုလည်းဖြစ်ပြမြင်အောင်ရှုရုပ်ပွားတရစေရင်းဖြစ်ပေါ်လာတဲ့ပိဋိပတ္တတိတွေကိုလည်းရုပ်နာဖြစ်ပြမြင်အောင်ရှုလိုက်တော့စာရွတ်နေရင်စာပြန်နေရင်စာအံနေရင်နဲ့ယဟန္တာဖြစ်သွားပါလေအဲ့ဒီလိုပဲမြတ်စွာဘုရားရှင်အဆုံးအမတွေရုပ်ပွားတရစေရင်းနဲ့တစ်ဖက်ကလည်းတတိပဒဝိပဿနာလေးနဲ့တွဲတွဲပြီးတော့ရှုသွားလို့မဉ္ဇဉ်ဘုံဉ္ဇဉ်ဆိုင်အရိယဖြစ်တဲ့ပုဂ္ဂိုလ်တွေမရေမတွက်နိုင်အောင်အများကြီးရှိပါတယ်ကိုယ်ရုပ်ပွားတတ်ဖို့ပဲအရေးကြီးတာနော်တကယ်လေ့ကျင့်ရှိရှိနေတာရွတ်ပွားလာပြီဆိုရင်ဘုရားဟောအဆုံးအမတွေရွတ်ပွားနေရင်ရွတ်ပွားနေကိုစိတ်ထဲမှာတိတိတသာထူးထူးခြားခြားပြောင်းလဲလာပါတယ်စိတ်တည်းတည်းနဲ့မြမလိုအတိတ်ပဲလို့ပါပွားနေတော့ထူးပြောစရာမလိုတော့ဘူးဘုံတော်ကိုပါတဲ့ကဦးဇင်းတို့အများဆုံးပွားကြတာတော့ကိလေသာကင်းစင်တော်မူသောမြတ်စွာဘုရားပေါ့လောဘကင်းတော်မူသောမြတ်စွာဘုရားပွားလိုက်တဲ့ဆိုရင်ကိုယ်စိတ်မှာလောဘကင်းတဲ့တက်ကလေးကူးဆက်သွားတာပဲဒေါသကင်းစင်တော်မူသောမြတ်စွာဘုရားဒေါသကင်းတဲ့ထက်လေးကူးသွားတယ်ကိုကိုယ်တိုင်တော့တတိထားမိမှာမဟုတ်ပါဘူးကိုကဘုရားကိုပဲအာရုံတူပြီးပွားနေတာဒါပေမဲ့ဒေါသကင်းစင်တော်မူသောမြတ်စွာဘုရားဆိုတဲ့အတိတ်ပဲလေးပွားတိုင်းပွားတိုင်းကိုယ်စိတ်မှာရှိတဲ့ဒေါသတွေကိုအဲ့ဒီဂုံတော်ပွားတဲ့ကုသိုလ်လေးကဖဲ့ဖဲ့ယူသွားပါတယ်ကိုယ်စိတ်မှာဒေါသကင်းတဲ့တက်ကလေးတွေတူတူလာပါတယ်ကိုယ့်ရဲ့စိတ်ကဒေါသကင်းတာနဲ့မကင်းတာဘုရားကမြင်မြတ်လေဒေါသကင်းတာကမြင့်မြတ်တယ်ဒေါသကင်းစင်တော်မူသောမြတ်စွာဘုရားလို့ပွားလိုက်ဒေါသကင်းတဲ့ဓာတ်တည်းကူးဆက်လာတာကိုယ်စိတ်တည်းမြင့်မြတ်လာတာပဲပေါ့အရဟံသမ္မာသမ္ဗုဒ္ဓဓာတ်ရဲ့ကြီးပါမရလို့မဟုတ်ပါဘူးမြတ်စွာဘုရားရဲ့ဂုဏ်တော်မြမလို့လည်းပဲကိုယ်နားလေတယ်လို့ပွားလို့ရပါတယ်တတဝါအများရဲ့အကျိုးစီးပွားကိုရွတ်ဆောင်တော်မူသောမြတ်စွာဘုရားဒီလိုလေးလည်းဥစ္စေတို့မကြမကြပွားလို့ရှိပါတယ်တောင်းရင်လိုက်နဲ့ဇေဒီပုထုတွေတွေ့နမောတတလည်းရှိခိုးတာကတပိုင်းပဲဂုဏ်တော်ပေါ်မှာသီရိမမနဲ့ယက်နေတဲ့ရွှေတကုံသီရိတော်ကြီးကအပူဇော်ခံမှုတသက်မဟုတ်ဘူးတလောကလုံးရဲ့အကျိုးစီးပွားကိုရွတ်ဆောင်တော်မူသောမြတ်စွာဘုရားပူဇော်တဲ့ပုဂ္ဂိုလ်တွေမှလည်းအကျိုးစီးပွားရှိပါတယ်ရွှေတကုံသီရိတော်ကြီးမြင်ပြီးတော့ဘုရားအဆုံးအမကိုနှလုံးသွင်းဘုရားအဆုံးအမတတိယတတိယပြီးတော့ကိုယ်တတိယတဲ့အဆုံးအမတိုင်းကျင့်သုံးလိုက်မယ်ဆိုရင်လေလောကီလောကုတ္တရာကောင်းကျိုးချမ်းသာတွေရရှိနိုင်ပါတယ်သီရိတော်ကြီးကရွှေသင်္ကန်းလာကတ်ကြဖို့ပန်းရည်ကြမ်းလာကတ်ကြဖို့တသက်ရှိနေတာမဟုတ်ဘူးဘုရားအဆုံးအမတွေတတိယဖို့အတွက်ရှိနေတာပန်းရည်ကြမ်းစီမီရွှေသင်္ကန်းတွေကလည်းအကျိုးရတယ်ပဲထားအောင်ပေါ့ပူဇော်တဲ့ပုဂ္ဂိုလ်တွေမှာအကျိုးမများဘူးလားအက
ျိုးများပါတယ်
ခင်ဗျအကျိုးများတယ်ပူဇော်ယုံတဲ့ပုဂ္ဂိုလ်တွေအတွက်ရှိနေတဲ့ဆိုတောင်မှတတဝါအများရဲ့အကျိုးစီးပွားကိုရွတ်ဆောင်တော်မူသောမြတ်စွာဘုရားတတဝါအများရဲ့အကျိုးစီးပွားရွတ်ဆောင်တော်မူသောမြတ်စွာဘုရားတတော်နေရှာရှိစဉ်တုန်းကရွတ်ဆောင်ခဲ့တဲ့အကြောင်းအရာလေးတွေပါနှလုံးသွင်းလိုက်မယ်ဆိုရင်ကို့မှာလည်းအများအကျိုးသေးဖို့ရွတ်ဆောင်ခြင်းတဲ့ဓာတ်တွေကူးဆက်မလာဘူးလား
ကူး
ဆက်လာတယ်ဘဂဝါဂုံတော်လေးလှမ်းကြော်ပြီးကြည့်လိုက်ပေါ့ဣတရိယဘုံတော်မိမိရဲ့စိတ်ကိုလည်းအစိုးရတော်မူသောမြတ်စွာဘုရားတတဝါအာလုံတလောကလုံးကိုလည်းအစိုးရတော်မူသောမြတ်စွာဘုရားကိုယ်စိတ်ကိုအစိုးရတယ်ဆိုတာလောဘဖြစ်ကြအာယုန်နဲ့ကျုံလောဘမဖြစ်စိတ်အစိုးရတာပေါ့ဒေါသဖြစ်ကြအာယုန်နဲ့ကျုံဒေါသမဖြစ်စိတ်အစိုးရတာပေါ့မာမနာဖြစ်ကြအာယုန်နဲ့ကျုံမာမနာမဖြစ်ကိုယ်စိတ်ကိုအစိုးရတာပေါ့ကိုယ်စိတ်ကိုအစိုးရတော်မူသောမြတ်စွာဘုရားလောဘဒေါသမာနအိတ်တမစ္စရိယဖြစ်စရာအာယုန်လေးနဲ့ဘလို့ပဲကြုံကြုံလောဘဒေါသမာနအိတ်တမစ္စရိယစတဲ့ကိလေသာတွေလုံးဝချစ်တော်မမူသောမြတ်စွာဘုရားပွားလို့မရဘူးလားအဲ့ဒါဆိုကိုယ်ကဒေါသဖြစ်တာအာယုန်နဲ့ကြုံဒေါသဖြစ်တာဟာငါဣတရိယဘုံတော်ပွားနေကိုယ်စိတ်ကိုအဆုံးမရဘူးဖြစ်သွားမှာပေါ့ဒေါသမဖြစ်နဲ့ဒေါသမဖြစ်နဲ့ပြီးခံပြီးခံကိုယ့်ကိုယ်ကိုဆုံးမပြီးတာမဖြစ်ဘူးလားဘုံတော်ပွားတယ်ဆိုတာအဲ့ဒီလိုကိုယ်စိတ်ဓာတ်ကိုပြုမြင်ဖို့ပွားတာကိုယ်အကျိုးကြီးလုံနေရကနေအများအကျိုးကိုတန်နိုင်ကိုစွန်းနေတဲ့မြတ်ဆယ်ဖို့ရွတ်ဆောင်မြတ်စွာဘုရားရှင်ဟာပါရမီဖြည့်စင်တဲ့တရားအများအကျိုးစီပါရွတ်ဆောင်တာပဲဖျားဖြစ်ပြီးတော့လေဖလားသမပတ်လေးဝင်စားအေးအေးဆေးဆေးနေမယ်ဆိုနေလို့ရပြီမယ်မနေဘဲနဲ့တတဝအများရဲ့အကျိုးစီပါကိုပင်ပန်းခံပြီးတော့ရွတ်ဆောင်တော်မူတယ်ဒီကုံတော်လေးတွေအာယုံပြုနေစဉ်ကိုလေကိုစွန်းနေတဲ့မြတ်အများအကျိုးဆယ်ဖို့ရွတ်ဆောင်ခြင်းနဲ့စိတ်သက်တည်ကူးဆက်လာပါတယ်ကိုစွန်းနေတဲ့မြတ်လည်းအများအကျိုးကိုဆယ်ဖို့ရွတ်ဆောင်ဖြစ်သွားပါတယ်ဒါဟာဗုဒ္ဓံတို့တိဘုရားကုံတော်ပွားခြင်းညာကိုယ်စိတ်တက်တည်မြင့်မြတ်လာတာကိုယ်လုံရက်တည်မြင့်မြတ်လာတာဘုံတော်၆ပါးထဲမှာပဲပယတ္တဘုံတော်ဆိုတာရှိတယ်အတူမရှိသောလုံလဝရိယနဲ့ပြည့်စုံတော်မူသောမြတ်စွာဘုရား တတဝအမြဲရဲ့အာကိုခံနိုင်လောက်အောင်ကိုလုံလဝရိယကြီးမားတော်မူသောမြတ်စွာဘုရားဒါလေးပင်နိုင်ထားပြီးတော့မြတ်စွာဘုရားဝရိယကြီးမားပုံလေးကိုဘုဟုသုတရှိသလောက်အာယုံပြုကိုပြင်းနေတဲ့အချိန်အဲ့ဒီဂုဏ်တော်လေးများပွားလိုက်ပြင်းတဲ့စိတ်တွေကြောက်ပါတယ်ဝရိယတွေတက်လာတယ်ဟိုကူကထိနာမိတဲ့နဲ့အချင်းငိုင်းပြီးထိုင်ပိုင်နေတယ်အရဟံဂုဏ်တော်တွေကသွားလိုက်ကိလေသာ10ပါးထဲမှာထိနာဆိုတာလည်းပါတာပဲလေအကုသိုလ်စိတ်တိတ်နဲ့တွဲပြလိုက်တော့ထိနာမိတာအချင်းငိုင်းပြီးမှုထိုင်ပိုင်မှုထိနာမိတာကျင့်စင်တော်မူသောမြတ်စွာဘုရားထိနာမိတာကျင့်စင်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားမှာအိတ်ရှင်နေတယ်၊ငိုက်နေတယ်၊ထိုင်းနေတယ်ဆိုတာလေးလံနေတယ်ဆိုတာမလို့ချင်မကန်ချင်ဖြစ်နေဆိုတာမရှိဘူး။မြတ်စွာဘုရားရဲ့စိတ်ကလေးဟာအမြဲတမ်းရှင်လန်းတက်ကြွနေတာပဲ။အမြဲတမ်းလန်းဆန်းနေတာပဲ။အမြဲတမ်းကြည်လင်းနေတာပဲဆိုတာလေဆက်တလဲလဲပွားပွိုင်းရင်ပွိုင်းနဲ့ကိုယ်စိတ်ထက်ကထိနာမိတာတွေဘယ်တော့မှပျောက်သွားမှမသိဘူး။ပျောက်သွားပါလိမ့်မယ်။ကိုယ်စိတ်တက်ကိုယ်လျာအကောင်းဆုံးပြုပြင်တာဗုဒ္ဓနုတ္တိ။ကိုယ်စိတ်တွေကခွေရောက်တရားနဲ့ပြန့်လွင့်နေတယ်ခိတ္တသာ၁၀ပါးတည်းကဥဒ္ဒစ္စစိတ်ပြန့်လွင့်ခြင်းဆိုတာပါတယ်ဥဒ္ဒစ္စစိတ်ပြန့်လွင့်ခြင်းကျင်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားရဲ့စိတ်ဟာခွေရောက်တရားနဲ့ပြန့်လွင့်နေတယ်ဆိုတာမရှိဘူးဒါလေးပွားရတဲ့ကိုယ်စိတ်လေးလည်းပဲတည်ငြိမ်မသွားဘူးလားတည်ငြိမ်သွားတာပဲသူကရဂုဏ်တော်လေးပွားစကားတစ်ခုပြောမယ်ကျတော့မှန်ကန်၍အကျိုးရှိသောစကားကိုဆိုတော်မူသောမြတ်စွာဘုရားမြတ်စွာဘုရားဟာစကားပြောမှန်တာပဲပြောတယ်အကျိုးရှိတာပဲပြောတယ်ငါလေးပဲမှန်တာပဲပြောမယ်အကျိုးရှိတာပဲပြောမယ်ဆိုတော့ကိုယ့်ရဲ့စိတ်ဓာတ်ကိုယ့်ရဲ့လုပ်ရကိုယ့်ရဲ့အပြောဆိုတွေမြင့်မြတ်မသွားဘူးလားမြင့်မြတ်သွားပါရဲ့မြင့်မြတ်သွားတယ်စကားပြောမယ်ကျတော့သူကရဂုဏ်တော်လေးတရိယာစကားကိုလူတွေထင်ကြတာကစကားပြောတဲ့အခါမှာကိုယ့်စကားအောင်းအောင်သူကရဂုဏ်တော်ပွားတယ်ဆိုပြီးတော့ဒီလိုပြောလို့ရှိကြတာနော်သူကရနဲ့ပွားတယ်လို့ကိုယ့်စကားကြီးအောင်းသွားတာတော့အထူးကမဟုတ်ဘူးသူကရကမှန်ပြီးအကျိုးရှိတဲ့စကားပဲပြောတယ်ဆိုတာကိုပွားများခြင်းအချင်းကိုယ်ကိုယ်တိုင်လည်းမှန်ကန်ပြီးတော့အကျိုးရှိတဲ့စကားပဲပြောဖြစ်အောင်လို့စကားပြောတဲ့ကိစ္စနဲ့ပတ်သက်လာရင်သူကရဂုဏ်တော်ပွားလို့ပြောတာ။ဖခင်ရဲ့ဂုဏ်တော်ကိုအတူတူပြီးကိုယ်ကိုယ်တိုင်ကျင့်သုံးဖို့တော့ပြောတာနော်။အနိုင်မဲ့အပေါ်မှာအနိုင်မဲ့ဘာဝနာသူအနိုင်မဲ့ဘာဝနာမှာအနိုင်မဲ့အလှသူသွားလိုက်အောင်လေ။မြတ်စွာဘုရားရှင်ကအနိုင်မဲ့ဘာဝနာဖခင်ကတော့ပွားရင်ပွားနေတဲ့မြတ်စွာဘုရားကဟောထားတဲ့တရားအလှတကအလှမှာတရားအလှဟာအကောင်းဆုံးပဲ။ဖရာတရိယလက်တန်းနဲ့ဖရာအဆုံးမကြီးတရိယတဲ့အလှတကအလှမှာတရားအလှဟာအကောင်းဆုံးပဲလို့ဆိုတော့ဖရာကုံတော်ပွားနေတဲ့အနိုင်မဲ့ဘာဝနာမှာငါအနိုင်မဲ့လူလေးထားလူအောင်မှာပဲဆိုတော့အနိုင်မဲ့ဘာဝနာမှာအနိုင်မဲ့အစစ်တူဖြစ်သွားတာဟောပြောခြင်းလဲနှစ်နာရီတိတိရှိဖို့၅မိနစ်ပဲလူတော့တယ်အဲ့တော့တရားဝဲတရားအလှကြီးပေးဖို့တရားတရားထက်တဲ့တန်တန်နဲ့စလျှောက်တဲ့မယင်မင်းကိုလည်းဂုံပြူတဲ့အနေနဲ့ပေါ့တရားအလှပေးခဲ့ဘူးတဲ့မြတ်စွာဘုရားလက်ထက်ကတုတ်ကခြေဒီဆိုရဲခြေဒီမှာတပါးရှိမြန်မာလိုနာမည်ဆိုတော့မခင်ဖြူပေါ့တုတ်ကဆိုတဲ့ပါဠိစကားလုံးကဖြူတယ်လို့အဓိပ္ပာယ်ရအဲ့ဒါမခင်ဖြူကဖျားခုနှစ်စုရေကြီးဆိုရေနိုင်ပါမလားတရားနာပိတ္တဖျားခုနှစ်စုခုနှစ်စုသောဖျားစဉ်ဘုရားစတော့တဏှာကြီးပြေးသွားလိမ့်မယ်နော်အဲ့ခွေတိအောင်ဟောမှာဆိုတော့ဝိပတ္တိတိခိဝတ္တပုကကုတံကောနာကုံကတ္တပဂောရမဘုရားခုနှစ်စုမရှိဘူးလားအဲ့ဒါမခင်ဖြူကဝိပတ္တိမြတ်စွာဘုရားရှင်လက်ထက်တုန်းကမြတ်စွာဘုရားရှင်ရဲ့တရားနာဆက်ကြနဲ့သမီးကလေးကမြတ်စွာဘုရားရှင်ရဲ့တရားနာတရားတရားတွေဖြစ်အနိုင်မဲ့အဖော်ပေါ့တရားတရားလည်းဆက်သွားရောလောကီအာယုံကာမဂုဏ်တွေတော့ငါမသက်ဆင်းဘူးတန်မြာတစ်ချောင်းလုံးအိမ်တော်ပြုခဲ့တဲ့ဘဝကြီးများပြီဒီဘဝတော့ကောမရာကြီးကောမာရီဓမ္မစရိယသီလကိုပဲစောင့်ထိုင်မယ်၅ပါးသီလကလည်းနှစ်မျိုးရှိတာဘုံတော့ရိုးရိုး၅ပါးသီလရဲ့လူပြို၅ပါးသီလရဲ့တတိပြမဆင်းတော့လူပြို၅ပါးသီလရဲ့လူအို၅ပါးသီလရဲ့စောက်တည်နေကြကိုယ်အလဲကကာမိတုမိစ္ဆာစာရဝေရမလိသိခာဗရံသမာရိယမိနဲ့တွဲစောက်တည်တာကြတော့လူအို၅ပါးသီလပေါ့ကိုယ့်ရဲ့ကာမပိုင်းနဲ့တော့ပေါင်းသိမ့်ခွင့်ရှိတယ်ကာမပိုင်းမှာတပါးတော့ပုဂ္ဂိုလ်ရင်းနဲ့တော့ပေါင်းသိမ့်ခွင့်မရှိဘူးဒါကြောင့်မလို့လူအိုရဲ့၅ပါးသီလလို့ပြောတာလူပြို၅ပါးသီလကြတော့အာကာမိတုမိစ္ဆာစာရရဲ့နေရာမှာအပြမစရိယာဝိရမဏိသိခာပဒံတမာရိယာမိကာမပိုင်းလက်ရှိကိုမရှိဘူးလေမြည်သူနဲ့မှကိုကာမဂုံမာယံခွင့်မရှိဘူးပို့ပြီးတော့ဖြူစင်မသွားဘူးလားဖြူစင်သွားပါလေအဲ့ဒီသီလလည်းစောင့်ထိုင်းမှုလို့ရတယ်နော်လူပြို၅ပါးသီလအပြို၅ပါးသီလလို့ခေါ်တာပေါ့အဲ့တော့အိမ်တော်ရှင်ဒီလည်းပဲအိမ်တော်ဘက်နဲ့ဝေးကွာနေတဲ့အချိန်ဒီဆောက်ကြည့်လို့မရဘူးလားကွာရှင်းပြသက်ထားတဲ့လူတွေရောသောက်တီးရမှာတော့ကာမိသမိစ္ဆာသာရတော့နဲ့ကာမိသမိစ္ဆာသာရဆိုတဲ့နေရာမှာအာဇမစရိယာဝေရမဏိသိခာပဒံတမာရိယာမိဆိုတော့ရိုးရိုး၅ပါးသီလထက်ပိုအဆင်းမြင်သွားတယ်စိတ်တက်ကကညီသူနဲ့မှကာမဂုဏ်မှုမပြုတော့ဆိုစိတ်တက်ကပိုအဆင်းမြင်သွားတာပေါ့အဲ ဲ့ဒါမထေရရှိဝိပဿနာမြတ်စွာဘုရားထက်မှာအဲ့ဒီအပြု၅ပါးသီလစောင့်ချိန်ပြီးတော့ဘုရားကြောင့်တော်တရားနာအိမ်ရလို့ရှိရင်ပြန်ပြောပြဆွေမျိုးတွေမိတ်ဆွေတွေသင်္ကန်းရင်ပေါင်းတဲ့နေပြန်ပြောပြအဲ့လိုနဲ့အပြောကလည်းကောင်းတော့တတိပင်းနဲ့ဟိုလူကလည်းဟောပါအောင်ဒီလူကလည်းဟောပါအောင်နဲ့ဝိပဿနာမြတ်စွာဘုရားလက်ထက်မှာသူကလည်းဓမ္မကတိကလေးဖြစ်သွားတာနောက်တော့လေအရာကျန်လူပေါင်းမလေးချင်တော့ဆိုယဟန်ပြုဘေခုနီမဝဲဘေခုနီမဝဲပိဋကတ်သုံးပုံသင်ချာတက်မြောင်ဘေခုနီမဘောရနဲ့လေတရားဟောဓမ္မကတိကပဲသေလွန်သွားတော့ကျူးတိတာမျက်စီရောက်သွားတယ်တရားလေဟောတယ်တရားလေကျင့်ပါတယ်ဒါပေမဲ့ပါရမီမပြည့်သေးတဲ့အတွက်တရားတူတရားမြန်မရပါဘူးတာဝကပါရမီတာဝကဗောဓိဉာဏ်ရဖို့တဲ့ပါရမီမလိုဘူးလို့မပြောပါနဲ့လိုပါတယ်မခင်မြတ်တရားလေအားထုတ်ပါတယ်တရားလေဟောပါတယ်ပါရမီမပြည့်သေးတဲ့အတွက်တရားတူမရပါဘူးကျူးတိတာမျက်စီရောက်တုတ္တရာနတ်ပြည်မှာပဲတက်တန်းစီတော့သေတော့လေတုတ္တရာနတ်ပြည်မှာပဲပြန်ဖြစ်တုတ္တရာနတ်ပြည်ကနေကိုမဆင်းတော့ဘူးတိခိမြတ်စွာဘုရားပွင့်တော့လူပြည်ခဏပြန်ဆင်းလာတိခိမြတ်စွာဘုရားလက်ထက်မှာလည်းဒီလိုပဲလူပွားကလေးကဓမ္မကတိကလို့ယဟံဘေခုနီမှာဝေပြီးတော့လေဓမ္မကတိကလို့သေတော့တုတ္တရာနတ်ပြည်ပြန်တဲ့ဝိပတိတိခိဝတ္တဘူကကုတံကောနာကုံကတ္တပဘယ်နှစုဖြစ်သွားတော့6စုပေါ့ဝိပတိတိခိဝိတ္တဘုကကုတံကောဏကုံကန္တပရှေ့ဖျား6စုလုံးမှာအပြုစင်ဘဝနဲ့လူဝကြောင့်ဘဝနဲ့လည်းတရားဟောဓမ္မကတိကတရားအလူကြီးပေးဘေခုနီမှာဝေပြီးတော့လည်းဓမ္မကတိကဆင်းတဲ့တရားအလူကြီးပေးတယ်တက်တော်တင်ကြဖျားဓာတ်ရိုက်ပွင့်တဲ့အချိန်မှာပဲလူပြည်ဆင်းဆင်းလာပြီးတော့ဓမ္မကတိကလုံးသာသနာကိုချက်ကောင်းဖတ်တဲ့သူပေါ့နော်တော်တော်တော်တဲ့သူပဲသူ့လိုအဖြစ်ပြန်ဖို့ကအမတန်ရှားပါတယ်သာသနာနဲ့ကြောင့်ဖျားတက်တော်တင်ကြပွင့်ပြီဆိုမှလူပြည်ဆင်းလာအကောင်းဆုံးအမျက်ဆုံးအလူကြီးပေးပြီးလို့ရှိရင်တုတိရဏ္ဍပြည်ပြန်တဲ့သူ့ရဲ့ကိုယ်ပိုင်အိမ်ဟာတုတိရဏ္ဍပြည်ကြီးဖြစ်နေတာနောက်ဆုံးဦးဇင်းရဲ့ဂေါရမဏ္ဍဆောပြကွင်းတော်ရာဇကြုံမှာတတိသမီးဖြစ်ခလေးကလေးကတရားဝေရီသွားတရားနာအိမ်ပြန်ရောက်ရင်တရားပြန်ဟောအဖေရီမိရီညီကောင်မောင်နှမတွေပြန်ဟောတာပေါ့ကိုတို့ကြီးထိုင်ဟောတာရဲ့လို့မဆုလို့ဘူးအကြောင်းကြုံရင်ကြုံလာတယ်လို့တရားစကားလေးပြောတယ်ဆိုလေတရားဟောတယ်ခေါ်တာပဲဦးဇင်းတို့ဦးဇင်းတူလေးထောင်းနေခွဲလောက်တုန်းကအိမ်မှာမေတော်ကြီးနဲ့သူမတူနေနေကြည့်မစတော့အဖွားနဲ့ပေါ့အတူတူသွားနေကိုယ်တည်းကြီးညီငယ်ကိုယ်တည်းကြီးတယောက်လူလူကြီးတယောက်ရှိသေးတယ်လေအဲတခါတည်းကသူကအင်ဂျန်နောက်ကျနောက်ကျတော့မေတော်ကြီးကတခါတော့ညီးမိတာပေါ့ဟိုအင်ဂျန်နောက်ကျတဲ့ခုချင်းတိမိုးထွက်တာအင်ဂျန်မလာသေးဘူးဟိုငါတော့တော်ပြီလူလူနဲ့မနေချင်တော့ဘူးအများနဲ့မနေချင်တော့တယောက်တည်းတော်တယ်ပဲသွားနေတော့မယ်လို့မေတော်ကြီးကအဲ့ဒါညီးလိုက်တော့ဦးသိန်းရဲ့တူလေးချောင်းနဲ့သားလေးကဘာပြောလဲဆိုတော့ဖွားဖွားရဲတဲ့အများနဲ့နေပြီမဲ့တစ်စိတ်ထဲထားရင်တယောက်တည်းနေတာပါပဲတဲ့တယောက်တည်းနေတစ်စိတ်ထဲထားစာကိုသူကဖတ်ထားတာဆိုတော့အဲ့ဒါလေးသူကမှတ်ပြီးတော့တရားပြန်ဟောလိုက်တာအဖွားကိုအဖွားကအဲ့ဒီကျမှအေးဟုတ်တယ်ငါကြီးပြောတာမှန်တယ်ငါကြီးပြောတာမှန်တယ်ပေါ့အဲ့ဒီလိုပေါ့ခွန်းလန်းကြုံရင်ကြုံလာတယ်လို့တရားစကားလေးပြောလေတရားဟောတာပါပဲတရားအလှပေးတာပါပဲအကြောင်းတစ်စုံတစ်ကြောင်းတောကဖြစ်နေတဲ့လူကိုအဲ့ဒီအကြောင်းရနဲ့ပတ်သက်တဲ့တောကမဖြစ်အောင်နှလုံးသွင်းဖို့သွေးသီးလေးပြောပြမယ်ဆိုရင်လေတစ်စက္ကန့်ပိုင်းနဲ့ပြောပြောမိနစ်ပိုင်းနဲ့ပြောပြောတရားအလှပေးတာပါပဲကုသိုလ်ပြုပွင့်ပြုနည်းမသိတဲ့ပုဂ္ဂိုလ်ပြုပွင့်ပြုနည်းလေးပြောပြပေးတယ်ဆိုရင်လေတရားအလှပေးတာပါပဲမခင်ချူခုနှစ်နှစ်သမီးလောက်ကလေးကတခါတည်းလူဝင်းနဲ့တရားကြီးဟောတရားဟောကောင်းတော့အလုံးကဝိုင်းတောင်စုလူဝေကြောင့်ပေါ်နဲ့ရာဇကြုံမှာဓမ္မကတိကလေးမခင်ချူဓမ္မကတိကလေးမခင်ချူနဲ့နာမည်ကြီးပေါ့မခင်ချူတို့တရားဟောတရားနာပေးတဲ့အများကြီးပဲအခုလိုပဲလာပြီးတော့နာကြတာဒါပေမဲ့လူဘဝမှာမပြောပါဘူးဘေခုနီမဝဘေခုနီမဆက်တော့လေပိဋကတ်သုံးပုံသင်ပိဋကတ်သုံးပုံသင်ကြားတက်မြောက်တရားဟောဓမ္မကတိကချက်တာပါပဲတရားအလှသူများကိုပေးကြတော့ကိုကြတော့လေတရားသူတရားများဉာဏ်ဉဏ်ရပါတယ်ဘေကုဏီမှာဝတ်တဲ့နေ့ခေါင်းကြီးဆန်ချတဲ့နေ့မှာဆန်ချခေါင်းတော်မှာသဘင်တွေအကုန်လုံးကုန်အောင်မချရသေးဘူးဆန်ချနေစဉ်မှာသဘင်လေးတွေရဲ့အတုပသဘောလေးဆင်းခြင်းပညာသဘောနဲ့လည်းအတုပဆင်းခြင်းပရမတ်သဘောမြင်အောင်လေမြင်မှုသဘောလေးတွေရောပြီးတော့မှယုံနံခန္ဓာဝိပဿနာတတိပဏ္ဏလေးတွဲပြီးတော့ရှိတော့ခေါင်းကြီးဆန်ချနေစင်မှာပဲခေါင်းကြီးဆန်ချတဲ့အမှုမပြီးသေးခင်မှာပဲယဟန္တာဖြစ်သွားပါလေသူများကိုတရားအလှတွေပေးတရားထူးတရားများရအောင်လုပ်ခဲ့သူကပုရုဇဉ်ဘောနဲ့ဘုရားရှိခိုးဆုလက်ထက်မှာတရားတွေဟောခဲ့ပေးမယ်သူဟောတဲ့တရားနာပြီးတော့သောတာပန်တာရကရာဂံအနာဂံယဟန္တာဖြစ်သွားတဲ့သူတွေအများကြီးပါယဟန္တာဟောမှယဟန္တာဖြစ်တာမဟုတ်ပါဘူးအရိယာဟောတဲ့တရားနာမှအရိယာဖြစ်တာမဟုတ်ပါဘူးပုရုဇဉ်ဟောတဲ့တရားနာတဲ့တရားနည်းလမ်းသာမှန်ရင်ကိုယ်လည်းအရိယာဖြစ်ပါတယ်တရားအလှပေးကြတဲ့မခင်ဖြူတရားထူးတရားများကိုမြန်မြန်ရသွားပါတယ်ခေါင်းကြီးဆန်ချတဲ့နေ့မှာပဲယဟန္တာဖြစ်သွားပါတယ်ဟုတ်ပြောရင်လည်းနှစ်နာရီတိတိရှိသွားပါပြီ ဒီကနေ့အနိုင်မဲ့လူတရားအလူကြီးပေးတယ်အနိုင်မဲ့မှအနိုင်မဲ့သူအနိုင်မဲ့ဘောမှအနိုင်မဲ့အလူသူဖြစ်ခဲ့ပါတယ်အခုလည်းပဲအနိုင်မဲ့လူမှအနိုင်မဲ့ချမ်းသာသူဒီကနေ့အင်မတန်ကြီးကျယ်ခမ်းနားစွာတရားအလူကြီးပေးရတဲ့ကုသိုလ်ကောင်းမှုကြောင့်လူစည်းစိမ်နတ်စည်းစိမ်တွေမလို့ကြမှာဘူးဆင်းရဲခတ်သိမ်းချုပ်ငိမ့်နဲ့နိဗ္ဗာန်ကိုပဲမျက်မှောက်ပြုပြရစေဆိုရင်အနိုင်မဲ့လူမှအနိုင်မဲ့ချမ်းသာသူတရားနာပိသများအားလုံးမဟာတန်တိဒုက္ခလို့ခေါ်တဲ့ငြိမ်းအေးချမ်းသာတဲ့အနိုင်မဲ့ချမ်းသာကိုမျက်မှောက်ပြုအောင်မျက်မှောက်ပြုနိုင်တဲ့အဆင့်ထိရောက်အောင်အနိုင်မဲ့တရားတွေကိုလက်ကင်ထားကြိုးစားအားထုတ်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့ကုသိုလ်တွေရဲ့တရားကိုဒီနေရာမှာပဲဤကုန်ချုပ်ပါတော့မယ်တရားနာပိသများအားလုံးလည်းဥချီထားကြပါအရေးအကြီးဆုံးစကားတစ်ခွန်းနဲ့တရားဤကုန်ချုပ်ပါမယ်အပမဒိနာတံပါဒိထာအပမဒိနာမမေ့မလျော့မပေါ့မဆပြင်းပြထက်သန်မှန်ကန်သောတတိတရားဖြင့်တံပါတိထသီလသမာဓိပညာဥစွတ်သောသိက္ခာသုံးပါးတို့ကိုကိုးစီကိုးငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း